တရုတ်သမ္မတရှီကျင်ပင်နဲ့ကျူဘာသမ္မတမီဂဲလ်ဒီယက်စ်ကနယ်ဘာမူဒက်စ်တို့ပထမဆုံးအကြိမ်ဖြစ်တဲ့ဘေဂျင်းမှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံအပြန်အလှန်ထောက်ကူပေးမှာဖြစ်ကြောင်းကတိပြုခဲ့ကြပါတယ်။တရုတ်နိုင်ငံနဲ့ဒေသရင်းနိုင်ငံတကာကိစ္စရပ်တွေမှာကျူဘာနဲ့ပူးပေါင်းဆောင်ရွက်ခိုင်မာမှုရှိစေဖို့အတွက်မျှော်လင့်ထားကြောင်းကျူဘာသမ္မတကိုတရုတ်သမ္မတကပြောပါတယ်။ကိုနီကွန်ဟန်နဲ့ဆိုရှယ်လစ်စနစ်ထူထောင်တဲ့လမ်းမှာနှစ်နိုင်ငံလက်တွဲရှောင်မှာဖြစ်ကြောင်းသမ္မတရှီရဲ့ပြောကြားချက်ကိုကိုကာဘီလည်းတရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။နိုင်ငံခေါင်းဆောင်နှုတ်ရဲ့တွေ့ဆုံပွဲမှာတခြားနိုင်ငံတွေအရေးနဲ့အထူးကိစ္စရပ်တွေဆွေးနွေးမှုရှိမရှိတော့တရုတ်အစိုးရသတင်းတွေကဖော်မပြပါဘူး။ကျူဘာသမ္မတ DS Channel ရဲ့အခုတရုတ်ခီးစဉ်ကိုကျင်းကိုဗစ်ကာယောဂါကာလအတွင်းလူချင်းတွေ့ဆုံမှုတွေပိတ်ပင်ထားရကနေအခုလူချင်းတွေ့ဆုံဆက်ဆံမှုတွေကိုစတင်မှုအတွက်တရုတ်အစိုးရကစ조사တော့မယ့်အရေးအခြေတွေတွေ့လာရပါတယ်။တရုတ်သမ္မတရှီကျင်းပင်ကလက်ရှိအာဏာရကွန်မြူနစ်ပါတီမှခေါင်းဆောင်ဖြစ်တဲ့ဆက်ပြီးတော့ရပ်တည်နိုင်ဖို့အတွက်အရင်သတ်မှတ်သမ္မတတက်တန်းကိုပယ်ဖျက်ခဲ့တယ်လို့ဒီလအစောပိုင်းကဘေကျင်းကိုလာရောက်တဲ့ဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့တွေ့ဆုံခဲ့ပြီးတော့အင်ဒိုနီးရှားနိုင်ငံက G20 ထိပ်သီးအစည်းအဝေးနဲ့ထိုင်းက APEC ထိပ်သီးညီလာခံကိုပါတက်ရောက်ခဲ့တာဖြစ်ပါတယ်။လာမယ့်သတင်းပတ်တဲမှာလည်းမွန်ဂိုလီးယားသမ္မတနဲ့ဥရောပကောင်စီအကြီးအကဲ Charles Michel တို့ဘေကျင်းကိုလာရောက်ကြမှာဖြစ်ပါတယ်။ကျူဘာသမ္မတ DS Channel ကတော့တရုတ်ကိုမသွားခင်မှာရုရှားနိုင်ငံမော်စကိုကိုသွားရောက်ပြီးတော့ရုရှားသမ္မတ Vladimir Putin နဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။